မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲအလီလိုက်စီစဉ်ကနေပြီးတော့ကြိုးဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးကြမယ့်အကြောင်းအရာကတော့တက်မတော်နဲ့ရင်ကြားစီဆိုတဲ့ခေါင်းစဉ်ကိစ္စဖြစ်ပါတယ်တလောရုံးကဒီရောင်တိုင်းဥစ္စာချုပ်ရဲ့တက်မတော်ကာကွယ်ဥစ္စာချုပ်ခန်းကဏ္ဍနဲ့ပတ်သက်ပြီးတော့မှတ်ချက်စကားအပေါ်မှာတက်မတော်ကနေပြီးတော့ကြီးညာချက်တွေထုတ်ကန့်ကွက်လာတဲ့နောက်ပိုင်းဒီစကားအပေါ်မှာရောင်တိုင်းဥစ္စာချုပ်ကတောင်းပန်ရတဲ့အထိဖြစ်ခဲ့ရပါတယ်energy အစိုးရနဲ့တက်မတော်ကြားဆက်ဆံရေးအခြေအနေအထူးဖြစ်တော့ဒီ energy အစိုးရအလေးထားဆောင်နေတဲ့တက်မတော်နဲ့မြို့သားရင်ကြားစီဆိုတာဟာဘယ်ထိခီးပေါက်နေပြီလဲဆိုတာမေးခွန်းဖြစ်လာပါတယ်ဒီအကြောင်းကိုကျွန်တော်ဒီနေ့ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်2ဦးကိုဖိတ်ခေါ်ထားပါတယ်2ဦးစလုံးကတော့ဒီတက်မတော်နဲ့လက်ရှိအစိုးရရဲ့ဆက်ဆံရေးအခြေအနေတွေကိုစောင့်ကြည့်ရေးသားနေကြတဲ့သတင်းမီဒီယာသမား2ဦးလုံးဖြစ်ပါတယ်ပထမတူကတော့ဦးစီသူအောင်မြင့်ဖြစ်ပါတယ်နောက်တူကတော့ကိုတီဟာသွေးဖြစ်ပါတယ်ကိုတီဟာသွေးကတော့ NHK ရပါကျွန်တော်အရင်ဆုံးဦးစီသူကိုဖိတ်ခေါ်ကြပါလားခင်ဗျာဦးစီသူအောင်မြင့်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါလား
ကျွန်တော်ခုနကဒီညီတန်းပြလိုက်သလိုပါပဲNLD အစိုးရနဲ့တက်မတော်ကြားဆက်ဆံရေးပေါ့နော်အဓိက NLD အစိုးရကလုပ်နေတဲ့တက်မတော်နဲ့ဒီအမျိုးသားညီကြားစီဆိုတာကအခုကအချိန်နည်းနှစ်ရက်တော့ကျွန်တော်တို့ခုနအဖူးထက်လေးပေါ်လာတယ်ပထမအချိန်ကဦးဝင်းထိန်ပြောသွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တက်မတော်ကစာထုတ်ကန့်ကွက်တယ်နောက်အခုရန်ကုန်တိုင်းဝန်ကြီးချုပ်ကိစ္စဖြစ်တယ်အဲ့တော့ကျွန်တော်နည်းနည်းမေးချင်တာကတက်မတော်နဲ့အမျိုးသားညီကြားစီဆိုတာ NLD ကလေးစားဆောင်နေတာရှိပါတယ်အဲ့တော့တနှစ်ကျော်လာပြီဘလောက်ထိခီးပေါက်နေပြီလဲလို့မြင်ပါလဲခင်ဗျအ
ဲကျွန်တော်ထင်တာကတော့တော်တော်လေးကိုခီးပေါက်ပါတယ်ခီးပေါက်တယ်ဆိုတာကအဲလက်ရှိအချိန်မှာဒီဒေါက်တာစစ်ကြီးဦးဆောင်တဲ့ NLD အစိုးရကဒီလိုတည်တည်ငြိမ်ငြိမ်တိုင်းပြည်ကိုအုပ်ချုပ်နိုင်ဖို့တွားနိုင်ဖို့ဆိုတာဟိုတက်မတော်ဘက်ကမင်းရဲ့ကိစ္စမှာပဲဖြစ်စီတခြားသောကိစ္စတွေမှာပဲဖြစ်စီဟိုကူပေါက်ဆောင်ရွက်မှုမရှိရင်လောကကန်ရတာအတော်လေးကိုခက်ခဲပါတယ်အဲ့ဒီလိုအနေထားမျိုးအောင်ရခိုင်ပြည်ထောင်စုနဲ့ထုတ်ပြီးလကောက်ပဲပေါ့နော်အဲ့တော့နေရာတိုင်းမှာကျွန်တော်ထင်တယ်ဒေါက်တာစစ်ကြီးရဲ့ကြိုးစားမှုတစ်ဖက်ကလည်းဟိုတက်မတော်ဘက်ကလည်းဒီဟာကိုနားလည်သဘောပေါက်မှုနဲ့အတူတူအတော်လေးကိုခီးရောက်တယ်လို့ထင်ပါတယ်ဒါပေမဲ့ကိုတိုင်မှုပါညာဆိုတာကတော့နိုင်ငံမှာမဆိုးဒီမိုကရေစီမရောက်သေးခင်ဒီခြေဆက်ကြမှာတော့ဒါတော့ရှိစမြဲပဲလို့ပဲကျွန်တော်နားလည်ပါတယ်
ဟုတ်ကဲ့လက်ရှိဖွဲ့စည်းပုံအရဆိုရင်တော့တက်မတော်ရဲ့ခန့်ကဏ္ဍကတော်လေးနေရာတော့ယူပါတယ်ဒါပေမဲ့လည်းဖွဲ့စည်းပုံ2008ခုနှစ်ဖွဲ့စည်းပုံအရဆိုရင်ပဲတက်မတော်ဦးစီးချုပ်ကိုယ်တိုင်တက်မတော်ကိုယ်တိုင်ကတကယ်တမ်းပြောမလို့ရတားဆူရရဲ့အောက်မှာပဲရှိတဲ့သဘောတော့ရှိပါတယ်အဲ့တော့တက်မတော်ကလက်ရှိသမရဖြစ်စီနိုင်ငံတော်တိုင်ပင်ခံဖြစ်စီကာကွယ်ဦးစီးချုပ်ကိုဩဇာလွှမ်းနိုင်တယ်လို့ပြောယူဆလို့ရလားခင်ဗျအနေထားအ
ဲကျွန်တော်ကတော့အဲ့လိုမမြင်ဘူးအခုလက်ရှိဖွဲ့စည်းပုံအခြေခံဥပဒေအရပေါ်ပေါက်လာတဲ့ပဂရီပေါ့နော်ပဂရီလက်တွေ့အခြေအနေကိုကြည့်ရဲအဖွဲ့ကြီးဘုတ်ခြေကဥပဒေထဲမှာရေးထားတာကတော့သမရဆိုတာနံပါတ်1အဲပြီးတော့မှတက်မတော်ကာကွယ်ရေးဦးစီးချုပ်ဆိုတာအထမနေရာပေါ့နော်ဒီလိုမျိုးပေးထားတယ်ဒါပေမဲ့လက်တွေ့မှာကျွန်တော်တို့နေနေရတဲ့နိုင်ငံရေးအချင်းချင်းမှာဆိုရင်နံပါတ်1နေရာကဒေါက်ဆာစုကြည်ဖြစ်ပြီးတော့မှနံပါတ်2နေရာကတက်မတော်ကာကွယ်ရေးဦးစီးချုပ်ပဲဟိုဆိုလိုတဲ့သဘောကတော့ရေကောက်ခံအစိုးရနဲ့တက်မတော်နဲ့ပူးပေါင်းပြီးတော့တိုင်းပြည်ကိုအုပ်ချုပ်တယ်အဲပြီးတော့မှဒေါက်ဆာစုကြည်နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ကိုရုပ်ဝီးလဲအောင်ဆိုင်ဆိုတာဒါပူးတဲ့ကောက်ဆောင်တွေပဲဖြစ်တယ်လို့ကျွန်တော်နားလည်ပါတယ်အတော်လေးကိုဖန်ကန်တာမြင်ပါပါတယ်တက်မတော်ရဲ့ဖန်ကန်တာ
ဟုတ်ကဲ့ကျွန်တော်တစ်ဆက်တည်းကုဒီဟောက်ကဒါနဲ့ဆက်ဆက်ပြီးတော့ပဲတစ်ဆက်တည်းမိလက်ကြပါလေကုဒီဟောက်အဓိကကတော့ခုနကပြောသလိုတက်မတော်ဟာဖွဲ့စည်းပုံရ2008ဖွဲ့စည်းပုံရဆိုရင်ဒဇုံတရာတို့မှကြီးမားတဲ့ခန်းကဏ္ဍရှိပါတယ်ဒါပေမဲ့ရတားဆူရရဲ့အောက်မှာပဲရှိရမှာဆိုတဲ့သဘောတော့ရှိတယ်အဲ့တော့ရတားအုပ်ချုပ်ရေးအောက်မှာတက်မတော်တကယ်ရှိရလားတက်မတော်ကာကွယ်ဥစည်းချုပ်ကပဲတက်ကိုသူကိုယ်တိုင်ခြေလက်ဖန်တီးနိုင်လားအဲ့ဒီချိန်လေးဖွဲ့စည်းပုံချိန်နေနဲ့ကျွန်တော်နှိုင်းရှင်းပြီးတော့လည်းဆွေးနွေးပေးပါ
အဓိကတော့ဗျာဟိုကျွန်တော်တို့ဒီလက်ရှိကျွန်တော်တို့စိုက်ပြီးမှတည်သုံးနေတယ်2008အခြေခံဥပဒေအရဆိုလို့ရှိလို့ချင်းကျွန်တော်တို့ဟိုတမရအောက်မှာပဲအားလုံးကရှိပါတယ်တမရကအဓိကပါပဲဒါပေမဲ့လည်းဒီအခြေခံဥပဒေမှာတာဖန်ချက်အရဆိုလို့ချင်းကျွန်တော်ဒီအကောက်ဝဲဥပဒေချုပ်ကနေပြီးတော့ဒုသမားပြောက်ကိုကျွန်တော်တို့ဆိုမင်းလေးလုပ်ဖို့ဒီမှာအခွင့်အရေးရှိတယ်နောက်တစ်ခါဒီဝင်ကြီး3ယောက်ပေါ့နော်အဓိကတော့ဒီကာဝယ်ရေးရယ်တီရေးရေးရယ်နေဆက်ရယ်ဒီဝင်ကြီး3ယောက်ကိုသူကဆက်အတောင်းပေးပိုင်မှရှိဒါကြတဲ့ဒီဝင်ကြီးတော့အောင်စလုံးကလည်းကျွန်တော်တို့ဒီတမနာရဲ့အောက်မှာပဲအလုပ်လုပ်ရတယ်။ဒါပေမဲ့အဓိကသူ့အနေနဲ့ဒီကာဝဲဦးစီးချုပ်အနေနဲ့နောက်တစ်ခါသူ့မှာလက်တံရှိတာကပါလဲဆိုတော့ဒီစွတ်တော်ထဲမှာလည်းဝင်ရောက်ပြီးတော့ထွက်လိမ့်နိုင်တယ်20ရာ900ခန်းလုံးသောဒီစွတ်တော်ကိုယ်စားလှယ်တွေကိုခန့်အပ်နိုင်တယ်နှုတ်သိမ်းနိုင်တယ်ပြန်ပြီးတော့အသာထိုးနိုင်တယ်စသဖြင့်ဒါမျိုးတွေလည်းရှိတာပေါ့နော်။နောက်တစ်ခါစိတ်မလာဖို့ကောင်းတဲ့နောက်တစ်ခုကပါလဲဆိုတော့သူကလက်နက်ကင်တပ်ဖွဲ့အားလုံးရဲ့ဒီဦးစီးချုပ်ဖြစ်တဲ့အတွက်ကြောင့်မလို့သူကဒီလက်နက်ကင်အားလုံးဆိုတာကျွန်တော်တို့ဒီရဲတပ်ဖွဲ့ပါပါတာပေါ့နော်ဆိုတော့ဒီလက်တကိုင်ဖွဲ့စည်းတွေကိုဒီအွှေအပြောင်းအနှုတ်အသိမ်းပေါ့နော်အားလုံးသူကစီမံပိုင်ခွင့်ရှိတယ်နောက်တစ်ခါသူ့ရဲ့အတုံးစိတ်တွေဘာတွေကိုလဲကျွန်တော်တို့ဒီလွတ်တော်တွေဘာတွေကြည့်လို့မရဘူးတမရကိုလည်းသုံးပြီးမှသူကပြင်လို့ရတယ်ဆိုတော့ဟိုသူကတော့ဘယ်လိုဖြစ်နေလဲဆိုတော့ကာဝဲဦးစီးချုပ်ကတော့သူကဟိုကျွန်တော်တို့တိုင်းပြည်မှာအဲဟိုဘယ်လိုခေါ်မလဲအများကဘယ်လိုစီမံကာဝဲမှုတိကျတဲ့စီမံကာဝဲမှုအာဏာသဘောတရားကိုအများကရထားတဲ့လူတွေတော့ဖြစ်နေတာပေါ့နော် ဆိုတော့ဒါကိုပဲကျွန်တော်တို့ကဟိုဘယ်လိုပြောမလဲဒီတမတော်ကိုပဲမှီနေတဲ့ကျွန်တော်တို့ဒီတမတော်ကနေထွက်သွားတဲ့ကျေလူရဲတူတူတောင်းတဲ့ကျွန်တော်နိုင်ငံရေးဖွဲ့စည်းရေးရှိတယ်ပြင်ပမှာထုတ်ရှားနေတယ်ဒီတက်မလို့နိုင်ငံရေးခန်းကဏ္ဍကိုအများအားထောက်ပံ့နေတယ်အများအားထောက်ခံနေတယ်ပို့ပြီးတိုးချဲ့လာအောင်လဲတောင်းဆိုနေတဲ့ဖွဲ့စည်းရေးလည်းရှိတာပေါ့နော
်ဆိုတော့
အဲ့ဒီအားဘာဖြစ်လဲဆိုတဲ့အခါကျတော့ကျွန်တော်တို့ဒီအပြန်အလှန်တော့ဒီ order ကိုကျွန်တော်တို့ကြီးတောင်းလို့လို့ရတယ်ရှော့တောင်းလို့လို့ရတယ်ဒီနိုင်ငံရေးလောကမှာကျွန်တော်တို့နိုင်ငံရေးထောက်ရှားမှုတွေမှာတော့အထိုက်ရောက်ဒီ order ကကျွန်တော်တို့ရိုက်ခတ်တယ်ကျွန်တော်ဒီသဘောလေးတော့ရှိတာပါဗျာ
ဟုတ်ကဲ့အဲ့တော့ကျွန်တော်နည်းလေးခုနကမေကွန်လေးဥပွဲပြောက်ချက်ပါလေ energy အစိုးရအနေနဲ့အခုစောင်းနေတဲ့တက်မလို့နဲ့မြို့သားရင်ကြားစီဆိုတာကတော့တစုံတရာ key ပေါက်လာပြီလားအားရစရာရှိလား
ဆိုတော့ကျွန်တော်တို့ကအခုလည်းပြောရင်အစပိုင်းမှာတော့နည်းနည်းလေးစိတ်ပူတာပေါ့နော်စိတ်ပူတယ်ဒါပေမဲ့တော့ဆက်စစ်ကြရလဲဒီဟိုဒီကျွန်တော်တို့ဒီဟိုစပြီးတော့သူဒီအခုကဖွင့်နိုင်တဲ့အဖြစ်ကျွန်တော်တို့ဒီရုပ်ောက်ပဲရလက်တွေထွက်လာတဲ့ခရီးစပြီးတော့သူအဖွဲ့စည်းကိုလည်းအောင်ပွဲမခံဘူးဒီတော်တော်လေးကိုဟိုဖက်ကမခံကြီးမခံတာမဖြစ်အောင်သူတော်တော်လေးထိမ့်သိမ့်နေဟောသူတို့ဟာသူတို့လက်စားချင်းနဲ့ဆိုတာမဟုတ်ဘူးသူတို့ကလှုပ်ရှင်အားလုံးပဲဆိုတာမဟုတ်ဘူးအားလုံးနဲ့တက်မတော်ပါဝင်သူတို့ဒီကျန်တဲ့ဒီတက်ခိုင်ပါတီအပါဝင်ပေါ့နော်အားလုံးနဲ့အတူတူဟလာလက်တော်ကြီးကြီးဖြစ်သွားတဲ့ခါကျင်သားစေကြီးဦးတည်ရဆိုရအဖွဲ့သူ့ကိုဖွဲ့ပြီးတော့လူသွားကြမယ်ဆိုရင်တန်းကြောင့်သူကပေါ်တယ်သူသားကြီးပေါ်တယ်ဆိုတော့အပမဘိုင်းမှာတော့တို့ကလည်းနေတော့ခက်ခဲလိမ့်မယ်လို့တွေးတယ်ဆိုတော့အားလုံးကဒီအချိန်မျိုးကျွန်တော်ထင်တယ်ညှော်လို့မထားဘူးတော်လည်းမထားပဲနဲ့လက်တွေ့အလုပ်လုပ်ကြတဲ့ခါကျတော့စက်စုံတရားဖြစ်လာမှာဥပမာဆိုကြပါဆိုကျွန်တော်တို့ဒီနိုင်ငံတော်တိုင်းပညာဥပဒေဆိုလို့ဒီကန့်ကွက်မလားပေါ့နော်ဆိုတော့တစ်ဖက်ကတော့ကန့်တော့မကန့်တော့ဘူးတို့တော့လည်းပဲဟိုတိတ်ပြီးတော့မကြိုက်တဲ့သဘောတွေတော့ပြောလာတယ်ဆိုတော့အဲ့ဒီကာလအစပိုင်းမှာတော့ကျွန်တော်နည်းနည်းလေးစိတ်ပူခဲ့တာပေါ့နော်ဒါပေမဲ့နောက်ပိုင်းမှာတက်ကဥပေါင်းဆောင်ရွက်လာတဲ့အပိုင်းတွေအများကြီးတွေ့လာရတယ
်ဆိုတော့
ဟိုဘာပဲပြောတက်ကသာသီးဖို့ထက်စာရင်တက်နိုင်သူ၍တက်သွားသူ၍တော့သူတို့တွဲလို့ဖို့အဲတကူရှိပုံရတယ်ဆုံးဖြတ်တယ်ဆုံးဖြတ်ထားပုံရတယ်ပေါ့နော်
ဟုတ်ကဲ့တစ်ဖက်မှာ energy အစိုးရနဲ့ပတ်သက်လို့ဝေဖန်တာတွေရှိပါတယ်ဒီတက်မလို့နဲ့ဆက်ဆံရေးမှာပျော့လွန်းတယ်ချော့ပြီးတော့ဆက်ဆံလွန်းတယ်ဆိုရဒီပုံမှာ
အဓိကတော့ဗျာပျော့လွန်းတယ်ဆိုတာကဥပမာဆိုကြပါစို့ဟိုဘလို့နေရာမျိုးမှာလည်းပြောတာလဲပေါ့နော်ဟိုကျွန်တော်တို့ကဟိုရှင်းပြောရအောင်ဥပမာဆိုကြပါစို့တဲ့တဲ့ဟလာအစိုးရနဲ့ကြားမှာလွန်ဆွဲရဲ့ကိစ္စမျိုးကျွန်တော်ကတော့ဟိုမတွေ့မိသေးဘူးဗျဟိုဆိုကြပါစို့အစိုးရကလုပ်ချင်တယ်တက်ကမလုပ်ချင်ဘူးဆိုတော့ကိစ္စမျိုးပေါ့နော်အဲ့လိုမျိုးကျွန်တော်ခုချက်ပြီးမတွေ့ရသေးဘူးဆိုတော့ဒါကိုကျွန်တော်ဟိုအတွင်းနဲ့တည်းလဲကျွန်တော်နိုင်မမြင်နိုင်တဲ့အတွက်ကြောင့်မလို့ကျွန်တော်မှာဥပမာမရှိဘူးတော်တော်လည်းပဲဟိုကျွန်တော်မှာယုံကြည်စိတ်ထားအပွဲကောင်းတဲ့ဟိုဟိုတာတကားတစ်ခုကတော့ပါလို့ဆိုတော့ပြီးခဲ့တဲ့ကျွန်တော်တို့ဒီပင်လုံးကြီးလာကမှာတက်ကအစင်းမြဲမြင်းဆန်ခဲ့တဲ့အဖွဲ့သုံးဖွဲ့ကိုလက်ခံခဲ့တယ်တက်ကဆိုတော့ဒီအချက်ကတော့ဘာပဲပြောနှစ်ခုတော့နှစ်ခုနှစ်ဖက်ကြားမှာဟိုထိုက်တဲ့လျှောက်ပတ်တဲ့ယုံကြည်မှုနဲ့ပူးပေါင်းဆောင်ရွက်မှုရှိနေတယ်ဒါလေးကမထိုးဘူးလို့တော့ကျွန်တော်ခံစားမိတယ်ဗျာ
ဟုတ်ကဲ့တစ်ချက်တစ်ဆက်တည်းကျွန်တော်ငင်းငယ်နဲ့ဆက်ပြီးတော့မြေကျင်ပါလေ energy ဆူရဦးစားပြီးလုပ်ငန်းလည်းငင်းငယ်ရေးဖြစ်နေတယ်ဒါတက်မလို့နဲ့အင်တန်ပတ်သက်တဲ့ကိစ္စပါအဲ့တော့ဒီကိစ္စမှာတော့အစိုးရရဲ့ policy မူဝါဒလုပ်ချင်တဲ့ပုံစံမျိုးကိုတက်မလို့ကလိုက်လုပ်နိုင်တာရှိရလားဘာလို့ဆိုတိုက်ပွဲတွေကလည်းမြောက်ပိုင်းမှာတော်လေးကအခုတည်းကဖြစ်နေတော့မဲကို
အဲ့တော့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်အမြင်ပြောရင်တော့အစိုးရက sorry ဖြစ်တဲ့အနေနဲ့ပေါ့နော်ဟိုသူကျွန်တော်ဒီခြေတန်းဆက်နေတာပြင်နေကျွန်တော်ခြေတန်းဒီကျွန်တော်လက်ကြိုင်တိုင်းသားဖွဲ့ပြထိဆက်နေနေရတယ်အမှန်တန်ရှုပ်သေးပါတယ်ဒီလိုရှုပ်သေးလို့လဲကျွန်တော်တို့တိုက်ပွဲတွေကဟိုဘက်ကဆားတယ်ဒီဘက်ကဆားတယ်အပြန်အလှန်လက်ညှိုးထိုးတာဗျာဆိုတော့ဒီကိစ္စအမှန်တန်ကြောက်ခတ်ပါတယ်ဘာဖြစ်လို့လဲဆိုတော့ KIA ကိုနိုင်ကူကပေါ့နော်ကျွန်တော်တို့မျှော်လင့်ထားတာဒီလက်မှတ် NCA ထိုးဖို့တယ်မှာသူတို့တက်တက်ကြွကြွ NCA ကို prepare လုပ်ခဲ့တော့သူတို့တက်တက်ကြွကြွပါတယ်ဒါပေမဲ့ဖြည်းဖြည်းချင်း NCA ကိုမထိုးတဲ့ဘက်ကိုပြီးရောက်သွားတယ်တောက်သွားတဲ့အကြောင်းရင်းကလည်းတိုက်ပွဲတွေဖြစ်လို့အဲ့တော့တိုက်ပွဲတွေကဘယ်သူကဖန်တီးနေလဲဆိုတော့ကျွန်တော်တို့လည်းမပြောနိုင်ဘူးဆိုတော့ဒီလိုမျိုးချုပ်ထွေးမှုတွေရှိတယ်ဗျာ
ဆို
တော့ဟိုတော့သူကြီးပြောသလိုပဲတပ်မတော်ကဆန္ဒရှိပြီးတော့တပ်မတော်ကစည်းကြီးခံပြီးတော့အချုပ်ကိစ္စတွေလုံးဝအောင်မြင်တဲ့ကိစ္စတွေရှိတယ်ဒါမျိုးကြတော့လည်းအဲကျွန်တော်တို့
ဟုတ်ကဲ့ကျွန်တော်ကအခုစစ်သူအောင်မြင့်ကိုပါတစ်ဆက်တည်းမိလက်ချင်ပါတယ်ဒီငင်းချင်းကြီးလိုကိစ္စမျိုးမှာသူပြည့် energy ကအဓိကဆောင်းနေတဲ့ကိစ္စမှာတက်ကနောက်ကတေချာလိုက်ပါနိုင်ရလားအချင်းဒီတက်နဲ့ energy ကြားဆက်ဆံရေးပါငင်းချင်းလိုငါ့စင်မှာအိုက်လာနဲ့ပတ်သက်လို့သုံးသပ်ပေးကြည့်ပါအ
ဲဒီဥစ္စာကတော့ဟိုတက်မလို့ရဲ့ယက်တီချက်ကဒီဒေါ်ဆက်စုဒီအစိုးရတက်မလာခင်အရှိတိုင်းမှာကလေးဟိုကအတော်လေးကြောင်းနေပါတယ်ဒီတွင်ငင်းချင်းကြီးတိဆောက်ရေးပေါ့နော်အထူးသဖြင့်အပြစ်ကရဆယ်ရေးရဖို့အတွက်ကိုဟိုအရှိမရှိထားတဲ့အစိုးရအဆက်ဆက်ကမလိုက်ကြိုးခဲ့တဲ့အချက်တွေလိုက်ကြိုးပြီးတော့မှသိချာလုခဲ့တာတွေအများကြီးရှိပါတယ်ပြီးတော့မှနောက်ဒီဘက်ကိုလက်လွဲပြီးတော့မှဒုံဆန်းစုကြည်ပူးဆောင်ပြီးတော့မှညီငယ်လုတဲ့အခြေအနေကိုရောက်လာတယ်ရောက်လာတော့ခြုံငုံပြီးတော့ကျွန်တော်ပြောရရင်တော့တမလို့ကလည်းဒီအဖြစ်ခက်ရက်စေးရင်ညီငယ်ရင်းနဲ့ပတ်ကဲသူ့မီသူ့ဟာသူ့မူဒီနဲ့သူစိုင်းဆွဲထားတာရှိတယ်ရှိတဲ့အခါကျတော့လောလောဆယ်အနေထားမှာဒုံဆန်းစုကြည်ပူးဆောင်တဲ့အစိုးရကနေပြီးတော့မှတမလို့နဲ့လက်နက်ကိုင်တပ်ဖွဲ့တွေကြားထဲမှာတိုင်းလာလည်းတိုင်းကြီးကြားထဲမှာဟိုညှိနှိုင်းပေးရတဲ့အနေအထားမရှိတဲ့ energy ကဥဆောင်ပြီးတော့မှ
ဒါကြတယ်လုံးနေတယ်ဒီအနောက်မှာဒီတမ်ဘောကလိုက်ပါတယ်မလိုက်ပါဘူးဆိုတဲ့ဟာမျိုးတော့ကျွန်တော်သိမတွေ့ရဘူးအဓိကတော့အန်ဒရီယာကြားရရနေပြီးတော့မှအဲသူကအပြစ်ချက်တွေရက်စဲအောင်ငြင်းငြင်းရလာအောင်ဝင်ပြီးတော့မှကြည့်လိုက်ဆောင်ရွက်ပေးတဲ့အနေအထားမျိုးပဲကျွန်တော်တွေ့နေရတယ်ဗျ
။ဟုတ်ကဲ့ပါခင်ဗျာ။ဦးစီစုအောင်မြေကုတ္တရာသူလေလိုင်းမှာမခဏနေပြီးအောင်ခင်ဗျာ။တော့ရှင်တော်များလိုက်လေလိုင်းမှာရောက်နေလို့ပါ။ကျွန်တော်ဥက္ကမောင်လွင်ကိုအရင်ဖိတ်ခေါ်ကြပါလေ။တူတူတူလေးဆွနေမြင်းများလို့ရပါတယ
်။ကျွန်တော်လည်းအဲ့ဒီအစိုးရကြမ်းမှာဥရောပနိုင်ငံကြီးရှိရတယ်။အဲ့ဒီအစိုးရကြီးတမန်ရင်းပြတော့အမလို့လိုက်ပါ။အမတိရုံးရုံးကဒါနဲ့ပြောရရင်တော့အဲ့ဒီအမေရန်ဒီတော့ဒီလိုအမေရပါလားဟာအဲ့ဒီအစိုးရဒီတော့စစ်တမ်းကြံတော့အောင်လဲစစ်တမ်းကကြံတော့အောင်လဲမနိုင်နိုင်ပါတရားဥပဒေစိုးမိရအောင်လဲတတိယမျိုးတောင်းနိုင်ပါဟာတောင်းကြည့်ရင်လဲစစ်တော်ရဲ့ရုံးကြီးချက်ရှိသည်ရင်စစ်တော်မိခဏလာတော့ဒီလိုတရားဥပဒေအရယ်ဟဲ့တောင်းကြည့်ရင်လည်းအရေးကြီးတယ်လည်းအရေးကြီးခွင့်ရမှာလေ
ဟုတ်ကဲ့ဥက္ကမောင်လွင်ပြောသွားတဲ့အထက်မှာနှစ်ချက်ကျွန်တော်ချုပ်ပြီးပါတယ်တမ်ရော energy ဆိုးအနေနဲ့တမ်ရောပုံမှာယုံကြည်လေးစားအောင်မလုပ်နိုင်ဘူးတဲ့နောက်တစ်ခါစစ်တမ်းရကိုပြောင်းအောင်မလုပ်နိုင်ပါဘူးတဲ့နောက်ထပ် production တယောက်ကျွန်တော်တစ်ဆက်ထည့်ခေါ်ချင်ပါတယ်ဦးကြောင်းအောင်တူတူတူစနီမင်းများလို့ရပါတယ
်ဟုတ်ကဲ့ပါခင်ဗျာ energy ဆိုးရနဲ့တမ်ရောနဲ့မြို့သားယင်ကြီးယင်သားကြီးရင်းနဲ့ပတ်သက်လို့စနီရရင်တော့တမရောဆိုတာလည်းတိုင်းပြည်မှာမရှိမဖြစ်လိုအပ်ပါပဲထို့ကြောင့်မို့အစိုးရရောနှုတ်နှစ်ဆက်စလုံးမြန်မာနိုင်ငံတော်ရဲ့ဤပေါ်တိုးတက်လာအောင်ပြည်သူတိုးတက်အောင်ဒီမိုကရေစီနိုင်ငံတော်ကြီးဖြစ်လာအောင်နှစ်ဆက်စလုံးငားလေဖွက်လော့ဦးနဲ့လက်သေးပြီးဒီမှာဆောင်ရွက်နိုင်တာကိုဒီလိုကျွန်တော်တို့အနေနဲ့ညွှန်လိုပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဦးကြောင်ရဲ့အမြင်မှာဒါတော့ energy အစိုးရနဲ့တက်မလို့နှစ်ဖက်လုံးပူးပေါင်းပြီးတော့ဆောင်ဖို့အရေးကြီးပါတယ်ဆိုတဲ့အမြင်မှာနောက်တစ်ဆက်သေးကျွန်တော်မေးချင်ပါတယ်ဦးခစ်မြစ်ဝန်တွင်းရထင်တယ်ဝန်တွင်းရဟုတ်ကဲ့တူတူဆွေးနွေးမြန်လို့ရပါတယ်ဦးခစ်မြစ်ပ
ါဟုတ်ကဲ့ဆရာကျွန်တော်တို့ဟိုလွတ်လပ်ရေးရပြီးတဲ့နောက်မှာကျွန်တော်တို့လူတွေဒီတစ်နှစ်ကိုကျင်းတော့ခဲ့တယ်လို့သိရပါတယ်ဆယ်နှစ်ဝန်းကျင်အဲ့ဒီနောက်မှာကျွန်တော်တို့စစ်တပ်ကနေပြီးတော့အာဏာသိမ်းပြီးတော့အာဏာရှင်စနစ်ကိုတည်ထောင်တယ်လို့ကျွန်တော်တို့ကိုလက်ရှိဖြတ်သန်းခဲ့ရပါတယ်အဲ့ဒီနောက်ကိုကျွန်တော်တို့26နှစ်မဆလာဆိုရဘူးကျွန်တော်တို့ပြည်သူလူထုကဒီမိုကရေစီတောင်းတော့ဒီမိုကရေစီမပြီးဘဲနဲ့အာဏာရှင်နောက်တစ်ချိန်အသက်သွင်းပါတယ်အဲ့ကြအဲ့ဒီနောက်ကိုပဲကျွန်တော်တို့20လောက်အာဏာရှင်ပြည်ဆိုရအုပ်ချုပ်ခဲ့တယ်အဲ့ဒီကျတော့အဲ့ဒီချိန်မှာပဲကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေကျွန်တော်တို့ဟိုရေးဆွဲပြီးတော့ဟောပေါ့ကျွန်တော်ဒီမိုကရေစီပြီးမယ်လို့ပြောတယ်ဒီမိုကရေစီဘက်တော်သားတွေကိုကျွန်တော်တို့အင်မတန်ခက်ခဲအောင်အာဏာရဖို့ရည်အင်မတန်ခက်ခဲအောင်လုပ်ထားတဲ့2008ဖွဲ့စည်းပုံအခြေခံကိုသူတို့ရေးခဲ့တယ်။အဲဒီတည်းကနေပြီးတော့ကျွန်တော်တို့ဒီမိုကရေစီဘက်တော်သားတွေကအင်မတန်ခက်ခဲခဲခဲနဲ့ရုန်းကန်ခဲ့ရတယ်။ကျွန်တော်2010မှာအငင်းပွားဖွဲ့ရကျွန်တော်တို့ယူကောက်ပွဲအခြေအနေနဲ့ဥတိမ့်စိန်အစိုးရတစ်ခါတက်လာတယ်။အဲဒီနောက်ပါမှာဒုတိယအကြိမ်မှာကျွန်တော်တို့ဒီမိုကရေစီဘက်တော်သားတွေကကျွန်တော်တို့အာဏာရခဲ့တယ်ပေါ့။အဲဒီကြောင့်ကျွန်တော်စစ်ရှိလက်ရှိနဲ့အင်မတန်စောင့်ရှောက်ခဲ့တောင်းကြီးခဲ့ရပါတယ်။ဒါမှကျွန်တော်တို့ဝန်ကြီးချုပ်ကျွန်တော်မင်းတိုင်းပြောတဲ့ဒါတွေကဟိုတခုတော့ရှိပါတယ်။သူကမှားတော့မမှားပါဘူး။ဒါပေမဲ့မနက်ဖြန်မှပြောမယ့်စကားကိုဒီနေ့ပြောလိုက်ခြင်းကြောင့်စစ်တပ်ကနည်းနည်းသိမ်းဆိုးသွားတဲ့သဘောဖြစ်ပါတယ်။အချိန်ခါအချိန်လေးရအဲ့သဘောလေးဖြစ်ပါတယ်လို့ကျွန်တော်ထင်ပါတယ်။
ဟုတ်ကဲ့ဦးချင်းမြေကျေးဇူးပါခင်ဗျာ။ကျွန်တော်နောက်ထပ်သတော်ရှင်တူတစ်ဆက်တည်းမိလိုက်ချင်ပါတယ်။ Slide Buigong တူတူဆွေးနွေးမိများလို့ရပါတယ
်။ဟုတ်ကဲ့ကျွန်တော်တက်မတော်အနေနဲ့အဲ့လိုမျိုးစိတ်ကတိဖြစ်သွားတဲ့ဥစ္စာကတော့ NLD ကတစ်ချိန်လုံးတော်ဆန်းစစ်ကြည့်ဦးဆောင်ပြီးတော့မြို့သားကျင်တဲ့တင်းမြေကြီးကိုသူ့တို့ဖေဖို့အများကြီးလှုပ်ဆောင်ခဲ့တယ်။သို့တော့ကျွန်တော်လူထုမြှုံမှန်းတလို့သူ့တို့ကလည်းပဲကျွန်တော်တို့ NLD ပုံမှန်လည်းပဲဟိုကျွန်တော်တို့မြှုံမှန်းတလို့ဟိုပြည်နယ်တင်းမြေကြီးကိုကျွန်တော်တို့လှုပ်ဆောင်တာကျွန်တော်တို့မတွေ့ရတယ်လို့ပဲဖြစ်တယ်။နည်းနည်းတယ်လို့ကျွန်တော်ထင်တယ်။အဲ့တော့တပ်မတော်ကိရန်ချာတော့နိုင်ငံပါတီလေးရှိတယ်၊လွှတ်တော်လေးရှိတယ်၊နောက်အုပ်ချုပ်ရေးလေးရှိတယ်၊2008ဖွဲ့စည်းပုံကောင်းကောင်းကြည့်နေစုရင်တကယ်လက်နဲ့ကောဟိုကလည်းဟုတ်အမိတ်ပေးနိုင်တဲ့ဥစ္စာကတော့တဏမဖောက်အောင်အနာအမိတ်ပေးနိုင်တဲ့ဥစ္စာတော့တမရရှိမှမဟုတ်ပါဘူးအဲ့ဒါတမရကကိုကြီးဦးရှိချုပ်စီမှာရှိတဲ့ခါကျတော့လက်ရှိမှာတော့အင်းနေဒီကပဲတမရကိုဟိုနည်းနည်းအတာစီးပြီးတော့မှမေတ္တာစေတနာတွေညှာထားပြီးတော့မှချောမောပြီးတော့မှချောင်းဖြာမယ်ပုံပေါက်နေတယ်လောလောဆယ်ဆယ်နဲ့ထီတော့ ဟိုကျွန်တော်တို့ကတော့ညနာခံဖို့ပဲရှိအောင်မယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ခင်ဗျာကုစလိုင်းပွေကုံကျေးဇူးပါကျွန်တော်ပင်နယ်ဆွေးနွေးသူတွေကိုပြန်ဖိတ်ခေါ်ကြပါတယ်ကုစီသူအောင်မြင့်ကုနာကပထမအဆုံးဆွေးနွေးသွားတဲ့ဥက္ကမောင်လွင်ဆွေးနွေးရတဲ့အထက်မှာပထမပါတာက NLD အနေနဲ့ဒေါ်တက်မရော့ဘောမှာတက်မရော့ကနေပြီးတော့ဂျွန်ဒီလေးစားအောင်မလုပ်နိုင်ပါဘူးတဲ့နောက်တက်မရော့ကိုလည်းစစ်တမ်းရပြောင်းအောင်မလုပ်နိုင်ပါဘူးတဲ့နောက်ခုနနောက်ဆုံးကုစလိုင်းပွေကုံဆွေးနွေးသွားတဲ့အထက်မှာတော့တက်မရော့ကိုချော့ပြီးတော့ဆက်ဆံနေသလိုဖြစ်တယ်ဆိုတဲ့အမြင်ပေါ့နော်အဒီပေါ်မှာကုစီသူအောင်မြင့်ပါများတုံ့ပြန်ဆွေးနွေးလိုပါလေ
အဲဒီဥစ္စာကလက်တလို့ရောက်နေတဲ့အဖြစ်နေရာအပေါ်မှာဟိုသုံးသပ်ကြတယ်လို့ပဲကျွန်တော်နားလည်ပါတယ်ကျွန်တော်တို့တိုင်းပြည်ကလက်တလို့ရောက်နေတာကဘယ်နေရာလဲဆိုရင်ဆရာမရှင်စနစ်ပေါ့နော်ဆရာမရှင်စနစ်ဆိုတာကအားလုံးသိပြီးတဲ့အတိုင်းပဲဒါရှစ်ပူကျုပ်တွေကပဲတရားရဂိုင်လုံးတိုင်းပြည်ကိုဟိုကကြီးကနေအာတီအကုန်လုံးကိုစီမံခန့်ခွဲချုပ်ကင်အဲအဲ့လိုမျိုးလုပ်ခဲ့တဲ့အနေထားအဲ့ဒီအနေထားကနေပြီးတော့မှဒီ2008ဖွဲ့စည်းပုံအရဒါတစ်ဖက်မှာဟိုအချင်းကြီးအကြောင်းအကျောင်းအမျိုးမျိုးအကြောင်းမလို့အမေရိကန်ဆိုတာပေါ်ပေါက်လာတယ်ပေါ်ပေါက်လာတော့ဒီချင်းနေရာဆက်ရနိုင်ရှင်စနစ်လည်းမဟုတ်ဘူးဒီမိုကရေစီနိုင်ငံလည်းမဟုတ်ဘူးဒါလူလုံးတွေမှာပြောမယ်ပြောမယ်ဘူးပြောမယ်ဆိုရင်တမတော်နဲ့အဲဒီကောက်ခါအစိုးရနဲ့ဘူးပြဲပြီးတော့မှအုပ်ချုပ်တဲ့အဆင့်ပဲရှိသေးတယ်အဲဒီလိုအချင်းတွေမှာဒီမိုကရေစီကိုတွားဖို့ဆိုရင်ဒီကတော့ရွေးကောက်ခါအစိုးရကတမတော်ကိုသူကစီယုံရမှာပဲအဲဒီတော့ဒီစီယုံမဲ့မူတွေကိုလည်းဟိုချထားတာကျွန်တော်တွေ့ပါတယ်အစီယုံပြီးတော့မှပူပေါင်းပြီးတော့မှဒါအတူတူတွားမယ်ဆိုရင်တိုင်းပြည်အကျိုးရှိမယ်ဆိုအဲဒီတိုင်းတွားတယ်အဲလိုတွားတဲ့စီမှာကတော့ဝေဖန်ချက်တွေပေါ့ဒါချော့မော့ပြီးတော့ပေါင်းနေလားဆိုကျွန်တော်တို့အဲ့လိုမသိမိဘူး။ဘာဖြစ်လို့လဲဆိုတော့ဒေါ်ဆန်းစုကြည်နဲ့ဒီ NLD အစိုးရရဲ့ရည်တည်ချက်ကသူတို့လုံးဆရာရှိတာတွေလုပ်ခဲ့တယ်။နမူနာအားဖြင့်ဆိုရင်ဒါ2015ရွေးကောက်ပွဲဟို PP ချင်းမှာကိုပဲဒါကျွန်တော်တို့သတင်းတွေရတယ်။အဲ့ဒီမှာဆိုရင်ဒါတပ်မတော်ဘက်ကနေပြီးတော့မှရန်ကုန်တိုင်းဝန်ကြီးချုပ်နေရာတို့အဲပြီးတော့မှနောက်ဟိုရှမ်းပြည်နယ်ဝန်ကြီးချုပ်နေရာတို့ရခိုင်ပြည်နယ်ဝန်ကြီးချုပ်နေရာဒါမျိုးတွေတောင်းတာတွေရှိတယ်။အဲဒါတွေကိုပြည့်ပြည့်စုံစုံဟိုညင်းပယ်ခဲ့တာတွေရှိတယ်။ပြီးတော့မှနောက်အခုနောက်ပိုင်းမှာရှိရင်လည်းအကောင့်ထဲပုံမှုတွေအများကြီးရှိခဲ့တယ်။ဥပမာရခိုင်ပြည်နယ်မှာသတင်းတော့ရှိလွတ်တဲ့ကိစ္စလိုမျိုးရခိုင်ပြည်နယ်မှာကျွန်တော်တို့လိုကိုဖီအနန်ကကော်မရှင်ဖွဲ့ပြီးတော့မှစနစ်တကျနဲ့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်အောင်လုပ်တဲ့ကိစ္စလိုမျိုးဆိုရင်ဒါတက်မလို့ဘက်ကသဘောတူချင်မှလည်းတူမယ်မတူချင်လည်းမတူဘူး။ဒါပေမဲ့ NLD အစိုးရကတော့ဒီလုံဆရာရှိတာတွေကိုမူတိုင်းပေါ့နော်အများကြီးလုပ်ခဲ့တယ်။အဲ့လိုတာရကတွေကလည်းမျိုးထိုးပြမယ်ဆိုရင်အများကြီးရှိတယ်။အစိုးရတဲ့သဘောကဒေါ်ဆန်းစုကြည်အစိုးရကတက်မလို့ကိုချော့ပြီးပေါင်းနေတာမဟုတ်ဘူး။စီယုံနေတာ။ဒါစီယုံပြီးတော့မှဒီလိုစီနိုင်ငံဖက်ဒရယ်ပြည်တော်စုကိုတွားဖို့ဆိုပြီးတော့မှစီအိုလုံဆောင်နေတယ်လို့ပဲကျွန်တော်မြင်ပါတ
ယ်။ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုတီယာသွေးကိုတော့ဒီ NLD ခေါင်းဆောင်တချို့ရဲ့မှတ်ချက်နဲ့ပတ်သက်လို့ဖြစ်သွားတဲ့တက်တာလေးနဲ့မေးချင်ပါတယ်။ပထမချက်ကတော့ဦးဝင်းထိန်ပေါ့နော် NLD ဒီအတွင်းမှုအဖွဲ့ဝင်ဦးဝင်းထိန်ကတက်မလို့နဲ့ပတ်သက်လို့ပြောသွားတဲ့ကိစ္စမှာတက်မလို့ဘက်ကကန့်ကွက်စာတွေပဲထုတ်ခဲ့တယ်။အခုဒုတိယကြိမ်ရန်ကုန်တိုင်းဝန်ကြီးချုပ်နဲ့ဖြစ်တဲ့ပြဿနာပေါ့ဒီပြဿနာမှာNLD ခေါင်းဆောင်ပိုင်းကြီးဘက်ကပဲစကားမှားတာလားတက်မလို့ဘက်ကပဲဆက်ဆက်ထိမကန်ဖြစ်နေရလားခုနကတော့ရှင်တယောက်ပြောပါတယ်သူတို့ကတော့မမှားဘူးဝန်ကြီးချုပ်မမှားဘူးဆိုတဲ့ဟာမျိုးပြောသွားတာရှိတော့ကိုတိကသူ့အမြင်သိချင်ပါတယ
်အဲ့တော့ကိစ္စနဲ့နှစ်ခုမှာပေါ့နော်ကွဲလွဲချက်တော့ရှိပါတယ်ဦးဝင်းထိန်ကပြောတာကတော့ဟိုသူကတော့ပြောနေပြောရင်ဒီဖြစ်ရက်တွေနဲ့ပတ်သက်ပြီးတော့ဘယ်သူကိုတန်ဖိုးရရှိလဲဘယ်သူဖြစ်နိုင်လဲဆိုတော့သူကနေပြီးတော့ဘယ်သူတွေပြောတတ်ကြားတယ်ဆိုတာကတော့ဒီကိစ္စတခုပေါ့နော်ဒီအရောစာရွက်အတူတွေထွက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီတန်ပြရှိတဲ့စီရင်နဲ့မထည့်ပြောလိုက်တဲ့အတွက်ကြောင့်မလို့ဒါကတော့ပြဿနာရှိတာတော့အမှန်ပါတော့နော်ဆိုတော့ဟိုဟိုကျွန်တော်ချင်းလည်းဒီလိုစာရွက်ထုတ်ပြီးတော့စာရီပိုင်ထုတ်ပြီးတော့ဟိုကျွန်တော်တို့ဒီတုတ်ပြန်တယ်ဆိုတော့ပြင်းထန်တယ်ပေါ့နော်ပြင်းထန်တယ်ဆိုတော့အာဏာရပါတီပေါ်မှာဒီလိုမျိုးစာထုတ်ပြီးတော့တုတ်ပြန်တာဟာနောက်ကနိုင်ငံရေးရည်ရွယ်ချက်များရှိသလားလို့လည်းကျွန်တော်စဉ်းစားမိတယ်ဗျ။နောက်ဆက်တွဲပေါ့နော်ဒီဝန်ကြီးချုပ်ချုပ်မင်းသိန်းတော်ရကိစ္စမှာလဲထိုးဒီ၎င်းပဲကြာဆိုတော့သူကတော့ဖြစ်တဲ့အကြောင်းအရတော့နည်းနည်းလွဲတယ်ဆိုတော့ဟိုဒီဝင်းကြီးတုတ်ဖြိုးမင်းတဲ့ရတော့သူကတော့ဒီဟိုကာဝဲဦးကြီးတုတ်ကနိုင်ငံတကာမှာဆိုဒီမိုကရေစီနိုင်ငံတွေမှာဆိုလို့ကျွန်တော်ကြုံဆက်နေရှိတယ်လို့ပြောလိုက်တဲ့ဟာကတော့ရှင်းပြောရင်ဒါကတော့ဟိုလက်ရှိဝင်းကြီးတုတ်လက်ရှိကျွန်တော်တို့ဒီဟိုကာဝဲဦးကြီးတုတ်ကိုမပြောတော့လဲပဲကျွန်တော်တို့ဒီလိုဆက်ဆက်ပြီးတွေးယူလို့ရတဲ့အနေအထားမျိုးရှိတာပေါ့နော်ဆိုတော့ဒါအောင်လက်စာထုတ်ပြီးတော့ကျွန်တော်တို့တုတ်ပြန်တယ်ဗျဆိုတော့ပရမဟာတကွာတော့သက်ဆွဲဆံလို့တုံ့ပြန်တော့ပေါ့နောက်တစ်ခုကတော့ယူဆပြီးတုံ့ပြန်တာဖြစ်တယ်ဆိုတော့တပြင်းချင်းချင်းချင်းနဲ့ကျွန်တော်လက်ရှိတက်မလို့နေပြီးတော့အာဏာပါတီပေါ်မှာဟိုတော်တော်လေးကိုစူးစမ်းလေ့လာပြီးတော့ဘယ်လိုခေါ်မလဲတော်တော်လေးကိုဟိုအထိတိုက်မခံဘူးဟိုသမေပူစီးတားထားပြီးတော့လောင်းရင်လောင်းမြန်ပြီးလို့ပြောတယ်လို့ဖြစ်တာပေါ့နော်ဆိုတော့အဲ့ဒီနေရာမှာကျွန်တော်ကတော့တွေးကြည့်တယ်ဒါနောက်ပါကျွန်တော်နိုင်ငံရေးရွေးချက်တစ်ခုညာရှိသလားလို့ကျွန်တော်ကတော့စိတ်ထဲမှာတန်ဖိုးရရှိတယ်
ဘယ်ဘက်ကလဲတက်မလို့ဘက်ကကိုပြောရလား
ဟုတ်ကဲ့တမရဘကဘာဖြစ်လို့လဲဆိုတော့ကျွန်တော်ဒီလူတွေကရှင်းတော့ရင်ဟို ီ NLD ပါတီအနေနဲ့ပြောတယ်ဒီလိုပြောတာကတော့တကယ်တော့ရန်ရန်ကားကားပြောတယ်လို့တော့ဖြစ်နေတာသို့တော်လည်းပဲတမတော်အနေနဲ့ကလက်ရှိဒီကျွန်တော်တို့ဒီအစိုးရနဲ့ဘောနော်အာနာယကျွန်တော်တို့ဒီတောင်ဆန်းစုကြည်အစိုးရနဲ့တွဲပြီးသွားတဲ့အချိန်မှာတချို့အရာကျွန်တော်အင်တာနက်ရှင်းနေတယ်ကြာဆိုအပြေအစာထုတ်လိုက်တာတဲ့ခါကျတော့ကျွန်တော်တို့ဒီပြင်ပမှာလည်းကျွန်တော်တို့ဒီအင်အားစုတွေဘောနော် NLD ကိုအမျိုးမျိုးဝေဖန်နေတဲ့အင်အားစုတွေရှိတယ်ဟိုလက်ရှိအုပ်ချုပ်ရေးလို့မနိုင်နေမှာဘူးဟလားတပ်ပေါ်လို့လွှဲဖို့လို့အကာလုံးခေါ်ဖို့လို့ပြောနေတဲ့အင်အားစုရှိတယ်ဒီလိုနေသားမျိုးနိုင်ငံရေးအခင်းအကျင်းလေးတစ်ခုပေါ်ပေါက်လာတဲ့အချိန်မှာသာထုတ်လိုက်တဲ့ကိစ္စကတော့ဖြစ်ရင်တစ်ဖက်စနေပြီးတော့ပြောနေတယ်ဟလားတောင်းဆိုနေတဲ့ဟာတွေပေါ်ကိုတစ်ခါပို့ပြီးတော့အဲဒါတို့ကပို့ပြီးယုံကြည်မှုခိုင်မာလာစေတယ်ပေါ့တပတ
်က
ဒီ73ပါတီကို74ပါတီကိုပြောတဲ့ကိစ္စမျိုးတွေကပို့ပြီးတော့အားကောင်းလာစေတယ်ဗျာနောက်တစ်ခုကလည်းဟိုတမတော်အနေနဲ့ကလက်ရှိအာဏာပါတီနဲ့တွဲလုပ်နေတော့လည်းပဲနိုင်ငံရေးနဲ့ပတ်သက်လာနေတဲ့မထီတဲ့သဘောလေးတော့ပြလို့ဖြစ်တာပေါ့နော်သူကလည်းအင်တာနယ်မှာရှင်းတင်တယ်လို့ထင်တယ်ဒါပေမဲ့စာထုတ်ပြီးရှင်းတာကတော့နိုင်ငံရေးသဘောတရားလေးတစ်ခုပါလာတယ်ဒါလေးကတော့ကျွန်တော်မြင်မိတာပေါ့
ဟုတ်ကဲ့ခင်ဗျာကျွန်တော်သရရှိတူဖိတ်ခေါ်ချင်ပါလေယူညီညီထွေတူတူလေးဆွေးနွေးမြေမြလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အမြင်ပြောရရင်တော့လုံးလေးဟိုဥက္ကဋ္ဌကကျွန်တော်ဟိုသတင်းစာရှင်းလင်းပွဲတစ်ခုမှာတွေ့ခဲ့တဲ့အမေရိကန်သမ္မတ George W. Bush အကြောင်းလေးနဲ့ကျွန်တော်ပြောပြလိမ့်ဟိုဒီတော့မှလို့ကျွန်တော်ထင်ပါတယ်ခင်ဗျသူ့ကိုဖက်နဲ့ပေါက်တဲ့အချိန်မှာသူ့မျက်နှာပထမဖက်နဲ့ကိုညှောက်သွားပြီလေအဲဖက်နဲ့ပေါက်တဲ့ဟိုသူကဖောက်နေတဲ့မပြီးရှိနေတဲ့အတွင်းအောင်မဆောင်ဝဲနဲ့ပြန်ပြီးတော့လုတ်ပြဆက်ပြီးတော့လုတ်ပြရှိတာဆက်လုတ်သွားတာတွေ့တော့ဒါကျွန်တော်ဟာဘွာဒီလိုတုံ့ပြန်တာပညာတတ်အဆန်ဆုံးနဲ့အပြင်းထန်ဆုံးအဲ့ဒါအော်ဒါနာလေးကိုတုံ့ပြန်လိုက်တဲ့အမြင်လို့ကျွန်တော်မြင်ပါခင်ဗျာဒါတော့အမြင်ပါပဲခင်ဗျာကျွန်တော်တခြားပါမပြောလို့ပါ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်နောက်ဆုံးကိုစီစီအောင်မြစ်ကိုတိုးတိုးတိုးလေးမေးချင်ပါတယ်ကိုစီစီခုနကရန်ကုန်တိုင်းဝန်ကြီးချုပ်နဲ့တပ်မတော်နဲ့ဖြစ်တဲ့ကိစ္စပေါ့နော်တပ်မတော်ကစာရီဘာရီအောင်ထုတ်ပြီးတော့ကန့်ကွက်တဲ့အခြေအနေမျိုးကတစုံတရာ NLD အစိုးရနဲ့တပ်မတော်ကြားဆက်ဆံရေးကိုသွားတက်ရောက်နိုင်စရာရှိပါလားတိုးတိုးတိုးလေးဖြစ်ပြီးပါအ
ဲတက်ရောက်နိုင်စရာမရှိပါဘူးအဖြစ်လို့လဲဆိုတော့ဒါမျိုးကနိုင်ငံတကာမှာလည်းဖြစ်လို့ဖြစ်တာရှိပါတယ်။ဒါတန်းကြီးတာဝန်ယူထားတဲ့လူတွေကစကားဆိုတာဒီလိုပါပဲ။အခက်မသိရင်ဒါပြောမှဆိုမှတစ်ခါကလည်းဒီဥစ္စာကိုလက်မခံနိုင်ဘူးဆိုတာဒါဖြစ်လို့ဖြစ်တာရှိတဲ့သဘာဝပါ။အဲ့ဒီခါမှာနိုင်ငံတကာမှာလည်းဒီလိုပါပဲ။ဒါနဲ့ပတ်သက်ပြီးတော့သူတာဝန်ယူမှုလုပ်တဲ့လူတွေရှိတယ်၊တာဝန်မယူတဲ့လူတွေရှိတယ်။အခုတော့ဦးဖြိုးမင်းကြီးကသူကတာဝန်ယူပြီးတော့တောင်းပန်တယ်ဆိုတဲ့ခါကျတော့ဒါဟာကျွန်တော်ထင်တယ်နောက်တော့အရှင်ပြေသွားပါလိမ့်မယ်။အဲဒီလိုမျိုးကဖြစ်လို့ဖြစ်တာရှိတဲ့သဘောပါပဲ
။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဓာတ်ရည်လေးအစီအစဉ်ချင်းဆက်သွားလို့ပါ။ပါဝင်ဆွေးနွေးပေးတယ်ဥစီသူအောင်မြင့်နဲ့ကုတီဟာသူကျေးဇူးများကြီးတင်ပါတယ်။သရရှင်တွေနဲ့ကျန်တဲ့ဒီလာပြီးတော့ဆွေးနွေးမေးမြန်းကြတဲ့သရရှင်တွေကိုလည်းကျေးဇူးတင်ပါတယ်ခင်ဗျာ။ဓာတ်ရည်လေးအစီအစဉ်ဒီမှာကျန်တော့ကွန်ပြီးပါ
။အင်္ဂါညဓာတ်ရည်လေးဆွေးနွေးကအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။